Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ4ရက်တောက်ကြနေမနေ့ခင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလွမီတာ25 40 51နဲ့လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မအခင်ပြသက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါ ပိတ်ထားတဲ့အာဖဂန်နစ္စတန်ကာဘူးလေဆိပ်ကိုပြန်ပြီးဖွင့်နိုင်ဖို့အတွက်ကာတာနိုင်ငံကအကြိုးပမ်းနေပါတယ်အာဖဂန်မှာတာလီဘန်တွေထိန်းချုပ်ပြီးတဲ့နောက်ပိုင်းပြဿနာတွေကိုဖြေရှင်းနိုင်အောင်အ мян တုံ့ပြန်ရေးတပ်ဖွဲ့ဖွဲ့ဖို့ EU ဥရောပသမဂ္ဂကဆွေးနွေးနေပါတယ်အိုက်ဒါဟာရီကိန်းမုန်တိုင်းနောက်ဆက်တွဲလျက်တစ်ပြက်ရေကြီးတဲ့အတွက်နယူးယောက်နယူးဂျာဆီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလူပေါင်း30တဲ့မနေ့သေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်
โอเคပါခင်ဗျာအဲ့လိုထိတ်တန်းရောက်သတင်းတွေအပြီးနားဆင်ရမှာကတော့သတင်းပြပို့ချက်တပုတ်မှာ
ထူးထူးခြားခြားဓမ္မပီအရေးပုံမှာတက်ရောက်မှုရှိမယ်လို့မထင်ဘူးပြဓမ္မပီမှာချက်ကောင်ပြည့်အချိန်နဲ့တနေ့တခြားအခက်ခဲအကြက်တွေကြီးမားတဲ့ကြီးမားလာပြီသူတို့ကရင်းနှီးသူညက်ကိုဆွဲမိတယ်လို့ပဲရရကိုလှမ်းဆွဲနေတဲ့ပုံမျိုး
အခုတလုံးစစ်ကောင်စီနဲ့ရုရှားတရုတ်တို့ကြားခြေချင်းလိမ်နေတဲ့ဆက်ဆံရေးကကုလသမဂ္ဂမြန်မာကိုယ်စားလှယ်နေရာအတွက်ဘယ်လိုအကျိုးသက်ရောက်မှုရှိလာနိုင်မလဲဆိုတဲ့သုံးသပ်ချက်မှာနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးအောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကိုပြန်ပြီးဖွင့်နိုင်ဖို့စ조사နေတယ်လို့ကာတာနိုင်ငံချိုင်းဝန်ကြီးကအကြံပေးနေမှာပြောပါတယ်ဒါပေမဲ့လေကြောင်းလိုင်းတွေပြန်တန်းနိုင်တဲ့အချိန်တော့ချင်းချင်းလင်းလင်းမသိရသေးပါဘူးလေဆိပ်ပြန်ဖွင့်ရေးအတွက်အကူအညီပေးဖို့ကာတာနဲ့တူရကီကနည်းပညာကျွမ်းကျင်သူတွေဗုဒ္ဓဘူးတွေကကာဘူးကိုလေရင်နဲ့သွားခဲ့ကြတာပါဒီလေဆိပ်ဟာအာဖဂန်နိုင်ငံတွင်းကထွက်ခွာခြင်းသူတွေအတွက်ရောအာဖဂန်နိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေရအောင်ပေးဖို့အရေးအတွက်ပါတိတ်ကိုအရေးပါနေတာပါဒီလေဆိပ်တက်နေတဲ့အ мян ပြန်လဲပတ်ဖို့လုပ်နိုင်မယ်လို့မျှော်လင့်နေစေဖြစ်ကြောင်းကာတာနိုင်ငံချိုင်းဝန်ကြီးရှိတ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်ဒါနီကပြောပါတယ်။ဒါပြင်အာဖဂန်ပြည်သူတွေလွတ်လွတ်လပ်လပ်သွားလာခွင့်နဲ့လုံခြုံစိတ်ချစွာသွားနိုင်အောင်လုပ်ပေးမယ်ဆိုတဲ့ကတိကိုတာလီဘန်တွေတီးဖို့လိုတယ်လို့လည်းပြောပါတယ်။ကာတာဟာတာလီဘန်တွေနဲ့အနီးကဆက်ဆံရှိတဲ့အပြင်အာဖဂန်နိုင်ငံတဲကတောင်းနေချီတဲ့သူတွေအမေရိကန်တွေကယ်ထုတ်တဲ့နေရာမှာလည်းအရေးပါတဲ့ကဏ္ဍကနေပါဝင်နေသူပါကာဘူးကိုဒင်းတွေပြန်ပြေးဆွဲနိုင်မှုကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆက်ဆွေးနွေးနေတယ်လို့လည်းကာတာကာဝေးဝန်ကြီးကပြောပါတယ်တူရကီနိုင်ငံသားရေးဝန်ကြီးကလည်းလေဆိပ်အတွင်းရောအပြင်အတွက်ပါလုံခြုံရေးကိုထိတ်တန့်ဦးစားပေးထားတယ်လို့ပြောပါတယ
်အနည်း20ကြာအာဖဂန်နစ္စတန်စစ်ပွဲပြီးဆုံးခဲ့တဲ့ဒီသတင်းပတ်ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကဟာမက်ကာဇိုင်းနိုင်ငံကလေဆိပ်ကနေလူတွေကိုကယ်ထုတ်ခဲ့တဲ့အစီအစဉ်တွေအောင်မြင်ခဲ့တယ်လို့ပြောပါတယ်အဲ့ဒီလိုမျိုးဘယ်နိုင်ငံမှလုံဆောင်နိုင်ခဲ့တာမျိုးတမိုင်းမှာမရှိဘူးလို့လည်းသမ္မတဂျိုးဘိုင်ဒန်ကအင်ကာနေကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုကဲထုတ်နိုင်ခဲ့ပြီမဲ့သတင်းသမားတွေအာဖဂန်နိုင်ငံသားနိုင်ငံရေးတက်ချွာလှုပ်ရှားသူတွေနဲ့ဇဂပြန်တွေအမေရိကန်နိုင်ငံသားတွေထောင်ပေါင်းများစွာကြံခဲ့သေးတယ်လို့လည်းပြောပါတယ်။ကဲထုတ်ရတဲ့အထက်မှာပါဝင်ခဲ့တဲ့ဒီလူတွေကိုခြံထားခဲ့ရတာဟာမိုင်မဲတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ကြောင်းအမေရိကန်တန်အမှုရန်တွေစစ်ဘက်ဆိုင်ရာအရာရှိတွေနဲ့အရက်ဖက်ဝန်ထမ်းတွေက VOA ကိုပြောပါတယ်။အဲ့ဒီလိုကဲထုတ်တဲ့အထက်မှာအမေရိကန်နိုင်ငံသားနဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရရှိတဲ့သူတွေကိုအဓိကထားပေမဲ့လေရင်ပေါ်ကိုတက်ခွင့်အကျုံးဝင်တဲ့သူတွေကိုဆုံးဖြတ်တဲ့အနေအထားတွေကတော့တော်တော်ကိုစိတ်ပျက်စရာပါလို့ပြောပါတယ်။အဲ့ဒီလိုအထက်ကနှစ်နိုင်ငံသားခံယူထားတဲ့စကားပြန်တဦးကဆိုရင်သူ့ရဲ့အမေရိကန်နိုင်ငံသားလက်မှတ်ကိုဝှေ့ယမ်းပြတာတောင်မှလုံခြုံရေးတပ်ဖွဲ့ဝင်တွေကသူ့ကိုအကြိမ်ကြိမ်တွန်းထိုးတာခံခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။
တာလီဘန်တွေအာဖဂန်နစ္စတန်ကိုသိမ်းပိုက်ခဲ့တဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ပြဿနာတွေကိုအကောင်းဆုံးဘယ်လိုတုံ့ပြန်ဖြေရှင်းမယ်ဆိုတာကို EU ဥရောပသမဂ္ဂအကာအကွယ်ဝင်ကြီးတွေကချက်စပရီနေကစလိုဗေးနီးယားနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တုံ့ပြန်ဖြေရှင်းရေးအတွက်အမေရိကန်အပေါ်သိမ့်မိခိုမနေရအောင်တပ်သား9000ပါဝင်တဲ့အ мян တုံ့ပြန်ရေးတပ်ဖွဲ့တစ်ခုဖွဲ့စည်းရေးအဖွဲ့ဝင်နိုင်ငံတွေကခွင့်ပြုဖို့အတွက်ဂျာမနီနိုင်ငံချိုင်းဝင်ကြီးဟိုက်ကိုမော့ခ်ဆာစီဝေးပွဲမှာဆွေးနွေးခဲ့ပါတယ်။
denn Afghanistan eine neue Realität ob uns das gefällt oder nicht
Afghanistan အနေထားတက်ဖြစ်လာနေတဲ့အတွက် EU အနေနဲ့အခမ်းအနားတစ်ခုကနေပါဝင်မယ်ဆိုရင်ပါဝင်သင့်တယ်လို့ Afghanistan အတွက်အများသဘောတူတဲ့အနေထားတရားရအောင်အ мян လုပ်ဖို့လိုတယ်လို့ပြောပါတယ် EU ဖွဲ့ဝင်28နိုင်ငံနေနဲ့အ мян တုံ့ပြန်ရေးတက်ဖွဲ့အဖွဲ့ဖို့စူးစမ်းနေတာ10နှစ်လောက်ရှိနေပါပြီအခု Afghanistan ကနေ American နဲ့ မဟာမိတ်တပ်တွေရုတ်သိမ်းတာကြောင့်ဒီဖွဲ့ကိုပြန်ပြီးဖွဲ့စည်းဖို့အတွက်လှုပ်လာတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံကက်ရှမီးယားဒေသကခွဲထွက်ရေးဝါဒီနိုင်ငံရေးသမားရှယ်ရီအလီဂဲလာနီတေဆုံးသွားပြီးတဲ့နောက်လူဒုစုဘူးအုံကြွားမှုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းခဲ့ကာမနစ်ကြာသာပတင်းတွေကတော့ဖုန်းအင်တာနက်အပါအဝင်ဆက်သွယ်ရေးအားလုံးကိုဖြတ်တောက်လိုက်ပါတယ်။အသက်62နှစ်အရွယ်ရှိဂဲလာနီဟာဗုဒ္ဓဦးနေကတေဆုံးခဲ့ပြီးအတုပအခမ်းအနားကိုလည်းအာနာပိုင်တွေကပဲတင်းတင်းကြပ်ကြပ်အချင်းချင်းပြုလုပ်ခဲ့ကြောင်းသူ့ရဲ့သားဖြစ်သူနက်စီဂယ်လနီက AB သတင်းဌာနကိုပြောပါရယ်ဒါအပြင်သူ့ဖခင်ရဲ့ဆန္ဒအရဆရင်တကားမျိုးတော်ကအာဇာနီတွေရဲ့တင်းချိုင်းကူမှာမြုပ်နှံဖို့မိသားစုကစီစဉ်ခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကခွင့်မပြုခဲ့ဘူးလို့လည်းပြောပါရယ်သူ့ဖခင်ရဲ့ရုပ်အလောင်းကိုရဲတပ်ဖွဲ့ဝင်တွေကလူယူပြီးမိသားစုဝင်တွေမပါဘဲနဲ့မြုပ်နှံခဲ့တာလို့လည်းသူကပြောပါရယ်PDI အိန္ဒိယသတင်းအေဂျင်စီကတော့အိန္ဒိယစန့်ကျင်ရေးလူထုအုံကြွမှုတွေဖြစ်ပေါ်လာမှာစိုးရိမ်တဲ့အတွက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကဂယ်လန်နီရဲ့နာရေးကိုလူအများလိုက်ပါပို့ဆောင်တာတားမြစ်ထားတာလို့လည်းဖော်ပြပါဗျ။ဒါအပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေကမြို့တွင်းလမ်းမတွေတရားတွေကိုတန်ဆူးကျိုးတွေနဲ့ပိတ်ဆို့ထားကစစ်စေးရေးဂိတ်တွေကိုလည်းထားရှိပါဗျ။လူတွေကိုအိမ်ထဲကအိမ်ပြင်မထွက်အောင်လုံခြုံရေးတပ်ဖွဲ့ဝင်တွေကလမ်းပေါ်မှာလည်းကင်းလက်နေကြပါဗျ။ရှာရီအလီဂလနီဟာကက်ရှမီးယားခွဲထွက်ရေးအတွက်လှုပ်ရှားနေပြီးပါကစ္စတန်ဘက်မှရှိတဲ့ကက်ရှမီးယားနဲ့ပူးပေါင်းမှုစ조사နေသူလည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 9859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရပြီးပျောက်ကင်းသွားသူတွေကကာဝယ်ဆေးဆေးပက်လောင်းထိုးကြသူတွေဟာကာဝယ်ဆေးမထိုးထားတဲ့သူတွေထက်ကိုဗစ်ရောဂါကြောင့်ခံစားရတဲ့လက္ခဏာတွေပိုပြီးယောနေတာတွေ့ရတယ်လို့ဗြိတိန်ကသုတေသနပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီနောက်ဆုံးတွေ့ရှိချက်ကိုစက်တင်ဘာ1ရက်နေ့ထုတ် Lancet ကူးစက်ရောဂါဆိုင်ရာဆေးပညာစာဆောင်မှာဖော်ပြပါတယ်။ London King's College ကသိပ္ပံပညာရှင်တွေဟာကိုဗစ်ကာဝယ်ဆေးဆေးပက်လျောင်းထိုးနှံပြီးသူတက်တန်းကျော်ကိုသူတို့သုံးတဲ့ Mobile App ကတဆင့်လေ့လာခဲ့တာပါ။သူတို့ခံစားရတဲ့ရောဂါလက္ခဏာတွေဆစ်ဆစ်ချက်နဲ့ကာဝယ်ဆေးထိုးတဲ့အခြေအနေတွေကိုဆေးမထိုးရသေးသူတွေနဲ့အုပ်စုနဲ့နှိုင်းယှဉ်လေ့လာခဲ့တာဖြစ်ပါတယ်။ကာဝယ်ဆေးထိုးခဲ့သူတွေကဆေးမထိုးသူတွေထက်ဆေးရုံတက်ကုသရတဲ့အနေအထား83ရာခိုင်နှုန်းလိုက်ပိုနည်းပါတယ်လို့ရောဂါဖြစ်ပွားပြီးခံစားရတဲ့ကာလကြာရှည် COVID ရောဂါ Long COVID လက္ခဏာတွေလည်းထက်ဝက်လောက်ကိုလျော့သွားတာတွေ့ရတယ်လို့ဖော်ပြပါတယ်
။ COVID ကရောဂါကာဝယ်ဆေးကိုနောက်တစ်ချိန်စွမ်းအားမြင့်ထိုးပေးဖို့အတွက်ချက်ချင်းမလိုအပ်သေးဘူးလို့လက်ရှိအခြေအနေတွေကိုသုံးသပ်ပြီးဥရောပရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးစင်တာ ECDPC ကမနေ့ကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစားဥရောပကလူအလုံးကိုပထမဆုံးကာကွယ်ဆေးထိုးပေးဖို့ကသာလူထုကျန်းမာရေးဌာနတွေအနေနဲ့အာရုံပြုလှုပ်ဆောင်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းပထမဆုံးကာကွယ်ဆေးထိုးပြီးတဲ့သူတွေတဲကကိုယ်ကံအားလုံလောက်စွာမရတဲ့သူတွေအတွက်ကိုတော့ထပ်ဆောင်ဆေးထိုးပေးဖို့စဉ်းစားတင်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ Hurricane Ida ကြောင့်နောက်ဆက်တွဲလျှက်ပြက်ရေကြီးရေရှမ်းမှုတွေကလည်း American အရှေ့မြောက်ပိုင်းပြည်နယ်တွေဖြစ်တဲ့နယူးယောက်နယူးဂျာဆီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလူပေါင်း30တဲ့မင်းတေဆုံးခဲ့ရပါတယ်။နယူးယောက်မြို့တာဝန်ခံအရာရှိတွေကတော့တေဆုံးသူ15ယောက်လောက်ဟာမြောက်ထက်တွေမှာရေရှမ်းတာကြောင့်ဖြစ်စေသူတို့ရဲ့ကားတွေထဲမှာပိတ်မိရာကဖြစ်စေတေဆုံးရတယ်လို့ပြောပါတယ်။အခုလိုပြင်းထန်တဲ့မုန်တိုင်းတွေတိုက်ခတ်တာဟာရာသီဥတုဖောက်ပြန်တဲ့ပြဿနာနဲ့ရင်ဆိုင်ရတာကိုသတိပေးနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်
။ Past few days of Hurricane Ida.And the wildfires in the west and the unprecedented flash floods in New York and New Jersey.
ဒီကရက်ရပိုင်းတွေအတွင်း Hurricane Ida ဖြင့်အနောက်ချမ်းမှာတော်မီအကြီးကျယ်လောင်နေတာနဲ့ New York နဲ့ New Jersey ပြည်နယ်တွေမှာလျှက်ပြက်ရေကြီးတာတွေကပြင်းထန်တဲ့မုန်တိုင်းတွေနဲ့ရာသီဥတုဖောက်ပြန်မှုခံစားနေရတယ်ဆိုတာကိုထပ်သတိပေးနေတာဖြစ်ကြောင်းနဲ့ဒီအတွက်ပြင်ဆင်မှုတွေပိုကောင်းအောင်လုပ်ရမယ်လို့ပြောပါတယ်။ Hurricane Ida ဟာတနင်္လာနေ့က American တောင်ပိုင်း Louisiana ပြည်နယ်ကုန်းတွင်းပိုင်းကို Hurricane ပြန်အဆင့်၄နဲ့ဝင်ရောက်ခဲ့တာဖြစ်ပါတယ်။
ဥရောပသမဂ္ဂ EU ရဲ့အချက်လက်ဆိုင်ရာလုံခြုံရေးဥပဒေကိုချိုးဖောက်တဲ့အတွဲဆိုပြီး Facebook ကုမ္ပဏီကပိုင်တဲ့ WhatsApp ကိုအိုင်ယာလန်နိုင်ငံကမနစ်ကြာသပတေးနေ့ကဒဏ်ငွေချမှတ်လိုက်ပါတယ်။ဥပဒေဥရောပဆိုင်ရာ Facebook ကုမ္ပဏီဌာနချုပ်တည်ရှိတဲ့အိုင်ယာလန်နိုင်ငံကအချက်အလက်ဆိုင်ရာကာကွယ်ရေးကော်မရှင် DPC ကိုဥရောပသမဂ္ဂကတရားစွဲဖို့အနှင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက် DPC ကနေ Facebook ကုမ္ပဏီပိုင် WhatsApp ကိုဒဏ်ငွေဒေါ်လာ268တန်းချမှတ်လိုက်ပါတယ်။ မနစ်ကလည်း Twitter ကုမ္ပဏီကိုတန်ရိုက်ခဲ့ရမှာတော့ယူရိုငွေ၄သိန်းခွဲပဲချမှတ်ခဲ့ပါတယ် Facebook ကုမ္ပဏီပိုင် WhatsApp ကတော့အဲ့ဒီလိုဆုံးဖြတ်ချက်ကိုသဘောမတူပဲပြန်လည်သုံးသပ်ဖို့တောင်းဆိုမယ်လို့သဘောထားထုတ်ပြန်ထားပါတယ်တံငွေချမှတ်တာတွေဟာလည်းလုံးဝကိုအချိုးအစားမညီဘူးလို့လည်းစောရကတက်ထားပါဗျ။ Apple, Google နဲ့ Twitter တို့လိုအဓိကနည်းပညာကုမ္ပဏီကြီးတွေရဲ့ဥရောပဆိုင်ရာရုံးချုပ်တွေဟာအိုင်ယာလန်နိုင်ငံမှာတည်ရှိကြတဲ့အတွက် EU ကချမှတ်ထားတဲ့အချက်လက်ဆိုင်ရာကာကွယ်စောင့်ရှောက်ရေးနည်းဥပဒေ GDPR သဘောတူညီချက်ကိုလိုက်နာဖို့အတွက် DPC ကတာဝန်ယူရပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါဗျာ။ VOA ရဲ့မနက်ခင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းပေးပို့ရေးတပုတ်ကိုရင်တင်ဆက်ကြပါတယ်။မြန်မာနိုင်ငံအင်ဆောင်အစိုးရကကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်တန်အမတ်နေရာကိုရရှိနိုင်ဖို့ကြိုးပမ်းနေချိန်မှာပဲစစ်ကောင်စီနဲ့တရုတ်ရုရှားနိုင်ငံတွေကြားအစင်းမြင့်ခီးစဉ်တွေဇက်တိုက်ပေါ်ထွက်လာတာကြောင့်စစ်ကောင်စီရဲ့ရည်မှန်းချက်တွေအထမြောက်လာနိုင်မှာပါလားမြန်မာရေးသုံးသပ်သူတွေရဲ့အမြင်တွေကိုစူးစီးပြီးဦးဝင်းမင်းကတင်ပြထားပါတယ်ဗျာ
ဟုတ်ကဲ့မြန်မာရေးလိလသုံးသပ်သူတရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စောကမြန်မာစစ်ကောင်စီရဲ့ကုလနေရာပြန်ရရေးပေါ်
တရုတ်တို့ရုရှားတို့ကတော့ကြားနေမှာပဲစစ်ကောင်စီကိုဒီနေရာမှာထောက်ခံနိုင်မယ်လို့တော့အစ်မမထင်ဘူးဗျာဘာလို့ပြည်သူလူထုကပိတ်နာကြီးထားပြီးတော့စကောင်စီဘက်ကတိတ်လွန်နေဆိုတာလည်းသူတို့သိတယ်လေဒါမဲ့စကောင်စီကလည်းသူတို့ကပြစ်ပြစ်ခါခါလုံးလုံးမဖြစ်ဘူးဘာဖြစ်လို့လဲဆိုတော့ဆွေးနွေးဖို့ကြတဲ့ခါကျတော့စကောင်စီကလည်းတရုတ်ကရုရှားကတမတမကြတယ်အလေကောင်ကရက်ပြီးဆွေးနွေးပေးတယ်ဆိုရဲအမြင်မျိုးရဖို့အတွက်လေဟိုတလောကလုတ်တဲ့ကုလလုံခြုံရေးကောင်စီကအာဖဂန်နစ္စတန်ကိစ္စလေသူတို့နှစ်နိုင်ငံပဲကြားနေလိုက်ပြီးတော့ဂျန်နဲ့73နိုင်ငံက pass လုပ်လိုက်တာပေါ့နော်အဲပေးလိုက်တာပေါ့သူတို့ veto မသုံးဘူးကြအဲ့ဒါကနဲ့ပတ်သက်ပြီးတော့တရုတ်ကုလသမဂ္ဂဆိုင်ရာတာမကကုလသမဂ္ဂဆုံးဖြတ်ချက်တွေဟာမတင့်တော်ရင်သူတို့ပြုပြင်နိုင်မှုစ조사တယ်တဲ့ဖြည့်ဆွက်တာတို့အဲ့လိုလုပ်လို့မရလို့ရှင်တော့တတ်နိုင်ကြမြားကြားပဲနေလိုက်တာမဲမပေးပဲနေလိုက်တာပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ချက်တွေမှာတစုံတရာအပေါင်းလက္ခဏာပါတဲ့အကြောင်းအရာတွေရှိလို့
ဒီပေါ်နောက်မြမရေလိလာသုံးသက်သူဥမမောင်ဆိုကလည
်းနတ်ဆက်အနေနဲ့ကတော့ကုလသမဂ္ဗမှာတရားဝင်နေရာရေးကို조사မှာဗျာအမေလို့စေတရုတ်ကဆက်ဆံရေးမှာနေနေခုနေလာတော့သိတော့တွေ့လာပုံမရဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့ဇွန်ကောရှန်ရဲ့သတင်းဆိုရင်အဆက်ကရဲ့သတင်းတွေမှာပေါ်ပြတာမတွေ့ရပါဘူး။ဒီရုပ်ကလည်းပဲဒီကုသလေဘသူရွေးတယ်မျိုးတွေဆိုတာမျိုးမှာသိသိဝင်လာ ው ဗျ။ဒီဥပမာပုံစံကတော့လက်တွေ့ဘလို့စစ်စစ်ကြည့်နေတဲ့ဘက်မှာတော့အားသာပေါ့။ရုရှားနေရာတော့သူ့နိုင်ငံရဲ့သူ့ဩဇာရှိတဲ့နိုင်ငံတွေကတော့ဟိုမှာပြုံးမဲပေးကောင်းမဲပေးရပါလိမ့်မယ်။ဒါပေမဲ့ဒီကုသလေရွေးချယ်ရင်းနဲ့ပတ်သက်လို့ကတော့ဗီဒီယိုနဲ့ဆုံးပြလို့မရတဲ့ခါကြတော့ဘလို့ရက်လက်ထွက်မလဲတော့မသိပါဘူးဒါပေမဲ့အနောက်တိုင်းကအားသာတယ်လို့ပေါ့ဗျာကိုယ်စလဲနေနဲ့အညီရပဲရသည်ဖြစ်စေတက်ကပဲရသည်ဖြစ်စေပြဿနာမဖြစ်ရှင်းနိုင်ဘူးလို့တရုတ်ကတော့အဲ့လိုဥစားထားပုံရပါတယ
်ဒါအပြင်ဗမာပြည်ကွန်မြူနစ်ပါတီပြောရေးဆိုခွင့်ရှိသူရဲဘော်ဖိုတန်ချောင်းကလည်း
ဒီတကူရတတ်မဲ့ကမှတရုတ်နဲ့ရုရှားနှစ်ယောက်ထဲတဲ့မင်းကလည်းဘာမှမပြောတော့ပါဘူးသူတို့ချရာဗမာပြည်ရေးအပေါ်မှာတက်ရောက်မှုရှိမယ်လို့မထင်ဘူးဗျအဓိကကတော့သူဗမာပြည်မှာစစ်ကောင်စီရဲ့အခြေအနေတနည်းတခြားအခက်ခဲအကျတ်တွေကြီးမားတဲ့ကြီးမားလာပြီတဲ့ပေါင်းစုံကတာမန်နိုင်ငံရေးစီးရတာမကတော့ဘူးကျန်တဲ့စီးပွားရေးလူမှုရေးရောအကျတ်တွေတိတ်ကြည့်လာတဲ့အခါမှာသူတို့ကတက်နိုင်တယ်လို့ရင်းနှီးသူမြက်ကိုဆွဲမိတယ်လို့ပဲရရကိုလှမ်းဆွဲနေတဲ့ပုံမျိုး
ဒီနေရာမှာတရုတ်ရဲ့အဓိကဆွဲရမှုကတော့မြန်မာပြည်ရဲ့မတည်ငြိမ်မှုတွေပိုဆိုးလာမှာကိုပါလို့ဥမမောင်စိုးကထောက်ပြပါတယ
်တရုတ်နေနဲ့ကတော့မာပြည်ကတင်ငါပြည်ကရင်းမှန်းချက်ထဲမှာပါတယ်ပေါင်းအပြူဖြတ်ပြီးတော့အိန္ဒိယသမုဒ္ဒရာထွက်ပေါက်လုံးမှာတော့ယင်းနှိမ့်ညွန့်နှံမှုလုံးမှာတော့ပါတဲ့အခါကျတော့ဖေဖော်ဝါရီ၁ရက်နေ့ဘာနာလွှဲပြောင်းယူပြီးတဲ့နောက်ပိုင်းမှာမတိမငြိနိုင်ငံရေးရအစီရေးရလဲသက်ခဲမှုတွေနေရာနှံ့မှာဖြစ်လာတယ်တကယ်လို့သာဒါတို့မထိမ့်သိမ့်နိုင်ဘူးဆိုရင်တော့ပိုးဆိုးလာမှာဗျအနေနဲ့ရမှာ PGS နာမည်နဲ့ရောအခြားနာမည်နဲ့ရောလက်နက်ငယ်ဖွဲ့တွေအများကြီးထွက်လာဒါပြင်ကျွန်တော်တို့တိုင်းလာပြည်နယ်ဒီမှာလဲရှင်းနေကြရမှာပါဒါလုံးဝစနေတွေ့မရှိရဲ့လက်နက်ကင်တက်ခဲမှုတွေဟာဘုံပြင်းပြင်းထန်ထန်ဖြစ်လာအဲ့တော့ကချင်မှာရှမ်းမှာဒီကရင်မှာဒါတွေကတော့ထူပြိုးစရာမလိုဘူးဗျာဒီလိုအခြေအနေမျိုးမှာပြည်ငြိမ်မှုဖြစ်လို့ဆိုလို့ရှိရင်နာဆာကတက်နေရောအနေဒီရောအဖက်စလုံးကနေပြီးတော့ စစ်ဆန့်ညှိနှိုင်းမှသာပြည်လည်မယ်ဆိုတဲ့ဘက်ကချင့်ကပ်လာတယ်အဲ့တော့သူ့ရဲ့ဟာကို counter force ဆိုရင်တော့သူကအာဆီယံနဲ့ချင့်ကပ်ညှိနှိုင်းမယ်ဆိုတဲ့ဘက်ကတော့ချင့်ကပ်တယ
်ဒီပေါ်ဒေါက်တာလှကျော်ဇော်ကလည်
းအခုကတော့သူတို့နဲ့လည်းနေနမိတ်တွေဆက်ဆက်နေတဲ့အခါကျတော့သူတို့တွေလည်းအန္တရာယ်ရှိတာပေါ့ဗျာမတည်ငြိမ်တာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒေတာတွေကိုလည်း PDF တွေပါတယ်တော်တော်များများရောက်တာပြီဒီတွင်ကပြေးလာတဲ့လူတွေလည်းတော်တော်များများရောက်လာပြီဖြစ်တာပေါ့နောက်ထပ်ပြန်ပြီးတော့သူတို့နိုင်ငံမှာဖိတ်ဆန်လာမှလည်းသူတို့ကြောက်ကြချင်တယ်ကိုကကိုဗစ်ကလည်းရှုပ်နေတာခါကျတော့သူတို့ပိုးပြီးပြတ်သားဖို့လိုတယ်လေဗမာပြည်ဖို့တည်ငြိမ်ဖို့ဟိုအေဂျင့်မှုလိုတယ်လို့ဖြစ်နေတာပေါ့ဗမာပြည်အေဂျင့်ဘူကလည်းတရုတ်အတွက်ကသူ့အကျိုးစီးပွားနဲ့ဆက်ဆက်နေတယ်လေသူ့ရဲ့ပိုလန်မှာဖြစ်မြောက်ရေးရာလိုအပ်တာဟုတ
်တကယ်တော့အခုစက်တင်ဘာလလယ်မှာစမဲ့86ကျင်းမြောက်ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာမြန်မာနိုင်ငံကုလသမဂ္ဂနေရာအတွက်စစ်ကောင်စီရဲ့အိမ်ဆောင်အစိုးရနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့အကြားအပြိုင်တင်သွင်းမှုကိုဆုံးဖြတ်ပေးရဖို့ရှိနေပါလေခင
်ဗျ။ဦးဝင်းမင်းတင်ပြခဲ့တာပါဗျာ။အခုတော့ငွေစည်းမတည်ငြိမ်တဲ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာ2ရက်ကြာသပတေးနေ့ကပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကို1830ကျပ်အထိဈေးပေါက်ခဲ့ပါတယ်။တရုတ်ယွမ်ငွေနဲ့လဲနှုန်းမြန်မာကျပ်ငွေတန်ဖိုးကလည်းဒီရက်ပိုင်းနဲ့အတော်လေးကျနေပါတယ်။အခုလိုအခြေအနေမှာဒေါ်လာဈေးဆက်မတက်ရအောင်ဗဟိုဘဏ်ကထိန်းချုပ်ဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
စက်တင်ဘာလ2ရက်ကျေးဇူးပရိနေကအမေရိကန်ဒေါ်လာလဲနှုန်းကပြင်ပဈေးကွက်မှာ1830ကျပ်အထိဖြစ်နေပါတယ်ဗဟိုဘဏ်ကကျေးဇူးပရိနေအတွက်တရားဝင်သတ်မှတ်ထားတဲ့ရည်ညွှန်းငွေလဲနှုန်းတန်ဖိုးကဒေါ်လာကို1900ကျပ်ဖြစ်ပါတယ်ဒါပေမဲ့တရားဝင်ဖွင့်ထားတဲ့ငွေလဲကောင်တာတွေမှာပမာဏအကန့်အသတ်နဲ့တာဝယ်နိုင်တာဝယ်ဖို့သတ်မှတ်ချက်တွေရှိနေတာကြောင့်အရေးပေါ်ဒေါ်လာလိုသူတွေကအပြင်မှာပေါက်ဈေးပေးပြီးအယောင်းဝယ်လုပ်နေကြရတာဖြစ်ပါတယ်။ဒါကြောင့်ဒေါ်လာကို1830ဈေးအထိပေါက်နေတာပါ။ပြင်ပငွေလဲကောင်တာတွေမှာအစိုးရသတ်မှတ်ထားတဲ့နှုန်းနဲ့ရောင်းချပေးနေပေမဲ့တရားဝင်ရောင်းချတဲ့ပမာဏထက်ပိုပြီးလိုအပ်တဲ့လုပ်ငန်းရှင်တွေကတော့ပြင်ပဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးနဲ့ပေးပြီးဝယ်နေရကြောင်းဈေးတင်သွင်းတဲ့လုပ်ငန်းရှင်တူက VOA ကိုရှင်းပြပါဗျာ။အ
ဲဒီတော့ဟုတ်တယ်ထောက်ချရတုံးလို့ကလူတူဝယ်လူတူရောက်မှာတော့ဒေါ်လာဈေးကွက်ကကြောက်တယ်ဈေးကွက်ရလို့မရှိဘူးကွာ။ဒီပေါ်ရဲ့ဟိုလူတူတွေကဝယ်ရမှာပေါ့နော်။ဒီစီမာရဲ့လူတွေစေဝါပါတဲ့လူတွေပါတယ်အရင်းဘုံကတည်းကတော့အဲ30လောက်ဒီဝယ်ရတယ်
ရွှေဈေးကလည်းစက်တပရိနေကတစ်ချက်သားကို18,300ကျော်ဈေးဖြစ်နေပါဗျ။စစ်ကောင်စီကမြန်မာငွေစက်ကူတွေဇက်တိုက်ရိုက်ထုတ်နေရဲဆိုတဲ့ကောလာဟာလာသတင်းတွေကြောင့်အခုရက်ပိုင်းဒေါ်လာဈေးတွေတက်နေတာလို့ရွှေလုပ်ငန်းရှင်တယောက်ကသူ့အမြင်ကို VOA ကိုပြောပြပါဗျ။ဒေါ်လာဈေးက
တော့ဆက်တက်ကုန်ရှိရပေါ့နော်။ဒီမှာကြံ့နေပေါ်ကျော်ကြီးနေတယ်ပေါ့။အာမအိတ်တင်းတင်တာတွေမှာတော့လေဘုကမိုင်းကြီးမောင်ပြီးတိုင်းနဲ့အေးတင်နေဆိုတော့တကယ်တော့ဝယ်နေဆိုရင်လူတော်မရနိုင်ပါဘူး။ဒီကတော့ဆက်တက်ကုန်တက်နေတာ။
ပြင်ပဈေးကွက်မှာဒေါ်လာဈေးတက်နေတယ်လို့တရုတ်ယွမ်ငွေဈေးကလည်းတက်နေပါဗျ။တရုတ်မြန်မာအဓိကကုန်သွယ်နေတဲ့မူဆယ်နယ်စပ်မှာလည်းတရုတ်ယွမ်ငွေယွမ်တရာကိုကျပ်2000ပတ်ဝန်းကျင်နဲ့အရင်ကရှိခဲ့ပေမဲ့အခုရက်ပိုင်းမှာတော့2800ကျပ်ကျော်အထိဈေးတက်နေတာပါ။ယွမ်ငွေနဲ့ကျပ်ငွေအယောင်းဈေးအဝယ်ဈေးကလည်းကျပ်1000ကျော်လောက်ကွာဟနေပါဗျ။နယ်စပ်ကုန်သွယ်ရေးကိုမကြခင်ပြန်ဖွင့်တော့မယ်။တရုတ်ယွမ်ငွေကိုလဲထားတာကခိုင်မာမှုရှိမယ်ဆိုတဲ့အမြင်တွေကြောင့်ပဲဒီရက်ပိုင်းနဲ့မှာယွမ်ငွေတန်ဖိုးတက်နေတာလို့စောင့်ကြည့်သူတွေက VOA ကိုပြောပါဗျ။online ကနေငွေပေးငွေချေလို့ရတဲ့ KP ငွေစည်းရင်းတွေအပိတ်ခံရတဲ့ကိစ္စဖြစ်တယ်လို့တရုတ်ကျေကောင်မျိုးကမြန်မာကုန်တဲ့သူကပြောပါတယ
်ကျွန်တော်လည်းဇက်မှာကိုလောရဲထားပါတယ်ကျွန်တော်တာမန်ကုန်တဲ့ဟိုတဝူးလောက်မှာအဲဒါတော့ KP ထဲမှာအဲဒါတော့30-60ရှိတယ်ဒီဆော့ဆော့လုံးနဲ့လုံးနေတော့ဒီຢာတွေကအမြဲတမ်းရှိတယ်အဲ့တော့ဒီ KP နဲ့ပတ်သက်တဲ့ဟာတွေကဒီလိုကောလာဟာလာတွေဖြစ်လာတဲ့အချိန်မှာအကုန်လုံးထုတ်ပြီးလဲကြပြီသိုးရင်ကပေါ့နော်အဲ့တော့ဇန်ဝါရီပြီးတဲ့အချိန်မှာကြာလဲဆိုတော့ဒါမောင်ငူသေးတမတို့ကအချက်ပဲနော်အဲ့တော့ဇန်ဝါရီဟိုဒေးကြီးလိုက်တာပေါ့ဒါပဲ
ငွေလဲနှုန်းမတက်အောင်မြန်မာနိုင်ငံဗဟိုဘဏ်ကလည်းစူးစမ်းနေပါတယ်ဗဟိုဘဏ်ကရင်းညွှန်းငွေလဲလှယ်နှုန်းကိုနေ့စဉ်တက်မှတ်ပေးနေပြီးအဲ့ဒီတန်ဖိုးအတိုင်းပြင်ပဈေးကွက်မှာအယောင်းဝယ်လုပ်ကြဖို့ကိုလည်းညွှန်ကြားထားတာပါဈေးအစမတန်ကွာခြားမှုမရှိအောင်ဗဟိုဘဏ်ကဒေါ်လာငွေကိုထုတ်ယောင်းနေတာလည်းလှုပ်ဆောင်နေပါတယ်ဗဟိုဘဏ်အနေနဲ့ဒေါ်လာငွေလဲလှယ်နှုန်းတန်ဖိုးတစ်ခုမှတည်ငြိမ်နေအောင်စူးစမ်းထိန်းချုပ်နေရလို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်ဒီလိုချင်းလိုဈေးကိုထိန်းချုပ်လို့မရဘူးသူတော့ဖက်ပြနေဒီခုပေါ်မှာဒေရောင်းဝယ်ပြအောင်လေဘယ်လိုဖက်ပြဒေါ်လာစီးညီမအောင်လဲဒီကျန်တဲ့ကိုယ်ကျေးဇူးတွေပြင်မအောင်တော့သူတို့သိရပါဘူးအဲ့တော့ကျန်နေရတော့သူတို့ကထောက်ခရပြင်ပါလေရှိအောင်သူတို့သိမှုရထားပါဘူး
တွင်းကုံဖြစ်တဲ့ဆေးဝါလောင်စာစီစားသုံးစီစားသောက်ကုန်တွေအတွက်နိုင်ငံခြားငွေကိုလိုအပ်ချက်ပုံမူတည်ပြီးဖြည့်ဆည်းတဲ့နီးလုပ်ငန်းရှင်တွေဗန်နေအကြ ငွေကြေးရောင်းဝယ်ရာမှာဖြစ်တဲ့အတိုင်းအတာတဲ့ကြော်မသွားအောင်နှိမ့်နိုင်တဲ့နည်းစတဲ့နည်းလမ်းနှစ်ခုစလုံးကိုအသုံးပြုသွားမယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌကပြောပါတယ်။နိုင်ငံရေးမတူညီတာပြည်တွင်းဘဏ်စနစ်တွေကောင်းကောင်းပြန်လည်မလဲပတ်နိုင်သေးတာပြည်ပရင်းနှီးမြှုပ်နှံမှုတွေထွက်ခွာနေတာနေဆက်ကုန်သွယ်မှုတွေရပ်တန့်နေတာကိုဗစ်ကပ်ရောဂါဒဏ်ခံနေရတာစတဲ့အခြေအနေတွေဖြစ်နေချိန်မှာမြန်မာကျပ်ငွေတန်ဖိုးကျဆင်းလာနေတာဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်ပါခင်ဗျာ။အခုတခါတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြခြင်းပါလေ။အာဖရိကတိုက်အတွင်းမှာစက်တင်ဘာလကုန်ကြလို့ရှိရင်ကိုဗစ် -19 ရောဂါကိုခုခံနိုင်စွမ်းနည်းသူတွေရဲ့ဆယ်ရာခိုင်နှုန်းကိုကာကွယ်စေအပြီးထိုးပေးဖို့ရည်မှန်းထားပေမဲ့ပြီးမြောက်နိုင်မှာမဟုတ်သေးဘူးလို့ WHO အဖွဲ့ရဲ့အစည်းအဝေးမှာဖော်ပြပါတယ်။ Lisa Schlein ဂျနီဗာကပေးပို့တဲ့သတင်းကိုတော့ကိုဇော်မိုးကျော်ကတင်ပြထားပါတယ်။
အခုလိုအာဖရိကမှာကာကွယ်ဆေးထိုးဖို့တတ်မှတ်ထားတဲ့ရည်မှန်းချက်အတိုင်းပြည်မြောက်အောင်မြင်အောင်မဆောင်ရွက်နိုင်ရတဲ့အဓိကပြဿနာကတော့ချမ်းသာတဲ့နိုင်ငံကြီးတွေကကာကွယ်ဆေးတွေကိုဝယ်ယူစုဆောင်းထားတဲ့အတွက်ဖြစ်တယ်လို့ WHO ရဲ့ဒေတာဆိုင်ရာအကြီးအကဲမစ်ရှိဒစ်ဆိုမိုတီကပြောဆိုလိုက်ပါတယ်။အာဖရိကနိုင်ငံတွေအနေနဲ့ကာကွယ်ဆေး143တန်းရရှိခဲ့ပြီးလူသန်းပေါင်း39တန်းကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်။ဒီရေအတွက်ဟာအာဖရိကတိုက်လူဦးရေရဲ့300ခိုင်နှုန်းထက်လျော်နေပါတယ်50ရာခိုင်နှုန်းထိုးပြီးဖြစ်တဲ့ဥရောပတိုက်တို့အမေရိကန်တို့နဲ့စာရင်အလွန်နည်းတယ်လို့သူမကပြောဆိုပါတယ
် Equally concerning is a continuing inequity in the distribution of doses
ကျမတို့အားလုံးစိတ်ပူတာကတော့ကာကွယ်ဆေးဖြန့်ဖြူတဲ့နေရာမှာမမျက်မတဆက်ပြီးဖြစ်နေတဲ့ကိစ္စပါတကမ္ဘာလုံးဖြန့်ဝေတဲ့ကာကွယ်ဆေးအရေးအတွက်တန်း9000မှာအာဖရိကအနေနဲ့နှစ်ရာခိုင်နှုန်းပဲရပါတယ်ဒီနှုန်းတိုင်းပဲအပြောင်းလဲဘာမှမရှိပဲလက်ရှိတိုင်ဆက်သွားနေမယ်ဆိုရင်တော့အာဖရိကတိုက်ကနိုင်ငံ54နိုင်ငံတဲက42နိုင်ငံအတွက်ဒီစက်တင်ဘာလကုန်မှာအပြီးကာကွယ်ဆေးထိုးပေးဖို့အတွက်သတ်မှတ်ချက်ကိုပြည့်မီနိုင်မှာတော့မဟုတ်ပါဘူး
အာဖရိကမှာကိုဗစ်တတိယလိုင်းဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လကအဆိုးဆုံးဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအာဖရိကနိုင်ငံပေါင်း54နိုင်ငံတဲက24နိုင်ငံမှာကိုဗစ်ဖြစ်ပွားမှုနှုန်းမြင့်တက်နေပြီးကူးစက်နှုန်းလည်းမြန်ဆန်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစီရင်ခံဖော်ပြထားပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်တွေအရအာဖရိကတိုက်မှာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း၈သန်းလောက်ရှိပြီးပြီးခဲ့တဲ့ရက်သတ္တပတ်အတွင်းမှာတင်2,100ကျော်ထပ်မံကူးစက်ခံရပါတယ်။အခုလိုကူးစက်ခံရမှုတွေကြောင့်သေဆုံးသူ3,900ကျော်ရှိတဲ့အထက်ကပြီးခဲ့တဲ့အပတ်ထဲမှာတင်သေဆုံးသူ9,500ကျော်ရှိပါတယ်။အာဖရိကတိုက်မှာကိုဗစ်ရောဂါအခြေအနေဟာဆက်လက်ဆိုးဝါးနေပြီးနာရီတိုင်းမှာလူ26ဦးသေဆုံးနေတယ်လို့မိုတီကပြောဆိုပါတယ်။အခုလိုကိုဗစ်ကာကွယ်ဆေးထိုးတဲ့နှုန်းနှေးကွေးနေရင်ကိုဗစ်ကြောင့်အပြင်းအထန်ဖျားနာမှုသေးဆုံးမှုတွေဆက်လက်ရှိနေအောင်မှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ကာကွယ်မှုတွေကိုမယုံသိမ့်ပဲဆက်လက်ထားကြဖို့ကိုလည်းသူကတိုက်တွန်းပါတယ
် With concerns about variants and political pressures driving the introduction of booster shots
ကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေထပ်ပြီးတွေ့ရတာနဲ့နိုင်ငံရေးဖိအားတွေနဲ့အတူကာကွယ်ဆေးထိုးပြီးမှုနှုန်းမြင့်တဲ့နိုင်ငံတွေအနေနဲ့နောက်ထပ်ကာကွယ်ဆေးထပ်ထိုးပြီးကိုဗစ်အန္တရာယ်ရော့ကျအောင်ကြိုးပမ်းနေတဲ့အခြေအနေတွေကြောင့်ကျမတို့ရဲ့တကဘာလုံးကာဝဆေးတာရူညီမြဖြန့်ဝေသုံးဆွဲနိုင်ရေးဆိုရဲမျှော်မှန်းချက်ကတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရအောင်ပါပါအ
ာဖရိကကိုကာကွယ်ဆေးတင်ဖို့ရောက်ရှိတဲ့နှုံမြန်ဆန်လာတဲ့အတွက်တော့သူ့အနေနဲ့အားတက်မိကြောင်းမိုတီကပြောဆိုပါတယ်ဒါပေမဲ့ကာကွယ်ဆေးတွေဝင်ငှပေးတာနဲ့ပတ်သက်လို့တော့စီမံခန့်ခွဲမှုတွေတိုးတက်ကောင်းမွန်လာဖို့လိုသေးတယ်လို့ဆိုပါတယ်အခုလိုကိုဗစ်ကပ်ဆိုးကြီးကနေလွတ်မြောက်ပြီးကမ္ဘာကြီးပြန်လည်ကောင်းမွန်လာဖို့အရေးမှာကမ္ဘာနိုင်ငံအားလုံးရဲ့စီးလုံးညီညွတ်မှုဟာအဓိကကျတဲ့နေရာမှာဆက်လက်ရှိနေသေးပါကြောင်းအာဖရိကဆိုင်ရာ WHO အကြီးအကဲမိုတီကပြောဆိုခဲ့ပါတယ
်။အာဖရိကတိုက်ကကိုဗစ်ဆေးထိုးရမယ့်အခြေအနေကိုကိုဇော်မိုးကျော်ပြောပြခဲ့တာပါ။စက်တင်ဘာလ3ရက်တောက်ကြနေမနေ့ပဲ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
အမေရိကန်ရဲ့အကျိုးစီးပွားတိုးတက်စေဖို့နဲ့အခြေခံစံတန်ဖိုးတွေကိုလိုက်နာကျင့်သုံးဖို့ဆိုတဲ့ဘုံရည်မှန်းချက်အတွက်အခရာကျတဲ့အချက်ကတော့ကျွန်တော်တို့ရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိတ်ဖက်တွေနဲ့အတူဆောင်ရွက်ကြဖို့ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဩစတြေးလျအိန္ဒိယနဲ့ဂျပန်နိုင်ငံကအဆင့်မြင့်တာဝန်ရှိပုဂ္ဂိုလ်တွေဟာဩဂုတ်လ12ရက်နေ့ကအွန်လိုင်းကနေတွေ့ဆုံပြီးတိုင်ပင်ဆွေးနွေးခဲ့ကြပါတယ်။သ သမ္မတဂျိုးဘိုင်ဒန်၊ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဒေဆူဂါရိုရဲ့သမိုင်းတွင်တဲ့ခွတ်လေးနိုင်ငံထိပ်သီးညီလာခံရဲ့နောက်ဆက်တွဲအဖြစ်ဒီရှစ်ကြိမ်မြောက်ဆွေးနွေးပွဲကျင်းပခဲ့တာပါ။စိတ်သဘောထားချင်းတိုက်ဆိုင်တဲ့ဒီမိုကရေစီနိုင်ငံလေးနိုင်ငံအတူစုစည်းပြီးခွတ်ရဲလို့ခေါ်ဝေါ်တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောပါတယ်။Indo-Pacific ဒေသတခွင်လုံးမှာရှိကြတဲ့နိုင်ငံတွေရဲ့ပြည်သူတွေအားလုံးအကျိုးသက်ရောက်မှုရှိမဲ့ကိစ္စရပ်တိုင်းအတွက်အတူပူးပေါင်းဆောင်ရွက်ကြဖို့ဖြစ်တယ်လို့ဆိုပါရယ်အခြေခံအားဖြင့် Indo-Pacific ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသအဖြစ်ရည်တည်စေဖို့ဖြစ်ပါတယ်တဲ့ကမ္ဘာလုံခြုံရေးနဲ့တာယာဝါပြောရေးဟာအားလုံးပါဝင်တဲ့ခန္ဓာရင်နဲ့ကျန်းမာသန်ဆွမ်းတဲ့ဒေသအဖြစ်ရည်တည်နိုင်မှုအပေါ်မှာမူတည်နေတဲ့ဆိုတာကိုခွတ်ဒီမိုကရေစီလေးနိုင်ငံရဲ့ဩဂုတ်လ12ရက်နေ့အစည်းအဝေးအားအသိမှတ်ပြုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Indo-Pacific ဒေသမှာ COVID-19 ကပ်ရောဂါအဆုံးသတ်ရေးနဲ့စီးပွားရေးနလန်ထူဖို့အတွက်ရေရှည်တည်တတ်မဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအရေးကြီးတဲ့အကြောင်းအဲ့ဒီအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်။ဘုံအကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရဲ့အတော်များများပိုပြီးခရီးရောက်စေဖို့နည်းလမ်းတွေကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်။Indo-Pacific ဒေသမှာအထိခိုက်လွယ်တဲ့နိုင်ငံတွေအတွက်စုစုစည်းစည်းအရေးတယူထောက်ခံပံ့ပိုးပေးဖို့ကုလသမဂ္ဂနဲ့ဆက်ဆက်အဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေခိုင်မာရေးဒီမိုကရေစီနဲ့လူအခွင့်အရေးတိုးတက်စေရေးသတင်းမှားတွေကာကွယ်နိုင်ရေးစတဲ့ဒေသတွင်းမဟာဗျူဟာကျတဲ့စိန်ခေါ်အကဲဆတ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ထိုင်ဝမ်ရေးလက်ကြားမှာငြိမ်းချမ်းရေးနဲ့လုံခြုံရေးအရေးကြီးတဲ့အခြေအနေနဲ့မြန်မာနိုင်ငံရေးအကျပ်အတဲကိုဆွေးနွေးခဲ့တဲ့အပြင် Indo-Pacific ဒေသတခွင်မှာအချက်အခြားကြတဲ့အာဆီယံရဲ့အခမ်းကဏ္ဍနဲ့မျှော်မှန်းချက်တွေအပေါ်ခွတ်လေးနိုင်ငံကအခိုင်အမာထောက်ခံကြောင်းထပ်မံအာမခံချက်ပေးခဲ့ကြပါတယ်။လာမယ့်ဆောင်းဦးပေါက်မှာဒုတိယအကြိမ်ခွတ်ထိပ်သီးညီလာခံကျင်းပနိုင်ဖို့အတွက်ဝန်ကြီးအဆင့်အကြီးတန်းအရာရှိအဆင့်နဲ့လုပ်ငန်းအဖွဲ့စသဖြင့်ပုံမှန်ညှိနှိုင်းမှုတွေဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်။Quad အဖွဲ့ဟာနိုင်ငံတကာစည်းမျဉ်းတွေကိုအခြေခံပြီးဒီမိုကရေစီတံပိုးတွေတိုးတက်စေဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့အားထုတ်မှုကိုထဲထဲဝင်ဝင်အထောက်အကူဖြစ်စေတဲ့မိတ်ဖက်ပေါင်းစည်းမှုရဲ့ကဏ္ဍတရဖြစ်ပါတယ်။ကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်ချက်အများစုကိုဘယ်နိုင်ငံမှတနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူး။ဒါကြောင့်စိတ်တူသဘောတူဒီမိုကရေစီနိုင်ငံတွေအတူတကွစုစည်းပြီးပူပေါင်းဆောင်ရွက်ကြတာသဘာဝကျပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ဗျာအခုနောက်ပိုင်းမှာလည်းကျွန်တော်ဥအောင်ခင်ရမြန်မာရေးတုံသက်ချက်ကျမ်းမာရေးကန္တာတိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုရှုစားနားဆင်နေကြတဲ့အတွက်ကျေးဇူးပါဗျာ
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျတို့ဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12.13 kHz လိုင်းနိုမီတာ40 kHz 9.13 kHz လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1509ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရီဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အရင်ရှိထားတဲ့ pilot တော့တိုင်းဆိုရင်တော့သူ့ဘက်ကသတ်မှတ်တာကိုယ့်ဘက်ကသတ်မှတ်တာတွေရှိတယ်လေ။နောက်ပြီးတော့ကျွန်တော်တို့မှလည်းဟိုအမေကိုကိုအချွမ်းကုန်ခုကပါကွင်းကာကွယ်ပိုင်ကွင်းဆိုတာလည်းရှိထားပြီးသားပုံမှာအဲ့မှာပြောထားတဲ့နေရာတွေကျွန်လာပြီးဆိုလို့ပြစ်တော့မှာပဲ။အဲ့ဒါဒါသူ့ဘက်ပုံမှာမူတည်ရလေ
။ NCA အပြည့်အစာချုပ်သတ်မှတ်ချက်တွေရှိပေမဲ့လဲကျူးကျော်လာရင်တော့တိုက်ပွဲတွေပြန်လည်ကြီးထွားလာနိုင်တယ်လို့ KNU တပ်ဖွဲ့ရဲ့တာဝန်ရှိသူတူပြောကြားသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။မြန်မာစစ်အုပ်စုဟာသူတို့စိတ်ကြိုက်လှုပ်ခွင့်ရရင်ဥပဒေပေါင်းတဲ့ကလှုပ်လို့ရှိပါတယ်။ဒါပေမဲ့ဥပဒေတိုင်းမလုံနိုင်တော့ဘူးဆိုရင်တော့အကြမ်းဖက်တပ်ဖြတ်တဲ့ကြောင်းဦးအောင်ခင်ကသုံးသက်တင်ပြထားပါတယ်ဗျာ။
မြမတန်တမန်တွေထဲမှာစေအစိုးရကိုမကျေနပ်လို့ကိုတော်ဝင်ကြတဲ့တိုင်းပြည်မှာနိုင်ငံရေးခုံလုံးတဲ့အစဉ်အလာရှိပါတယ်1962နောက်ပိုင်းမဆာလာနဝတနာဖာစားတဲ့စေအစိုးရတွေလက်ထက်မှာနိုင်ငံရေးခုံလုံးပြီးအမိနိုင်ငံကိုမပြန်သူတွေရှိလာပါတယ်ခုံလုံးခွင့်ရတဲ့နိုင်ငံမှာငြိမ်းချမ်းစွာအခြေချနေထိုင်ကြတာများပါတယ်အတိုက်ခံလို့သူအလွန်နှဲပါပြီးစင်ပြိုင်အစိုးရမရှိတာကြောင့်စစ်အစိုးရတွေဟာမတုံမလုံထင်းတယ်လို့ဆက်လုပ်ကြပါတယ်။ဒါပေမဲ့ဖြုတ်ချခံရတဲ့ NLD အစိုးရကိုတစ္ဆာကနဲ့တာမတ်တွေပေါ်ထွက်လာတဲ့အခါစစ်အုပ်စုဟာချင်းမကိုင်မိလက်မကိုင်မိဖြစ်ကုန်ပါတယ်။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းလို NLD အစိုးရကိုတစ္ဆာခံပြီးစစ်အာဏာသိမ်းမှုကိုဝေဖန်ရှုတ်ချတာမျိုးစစ်အုပ်စုတကားမှမကြုံဘူးသေးပါဘူးအဲဒါကြောင့်လောက်ကြမှုပေါ်ပေါက်လာပါတယ်ပေါ်ကျော်မှုကြီးတန်းရွှေရဲ့မိဖြစ်သူကြောကြောနိုင်ထွန်းရဲ့မိတ်ဆွေရောင်းရင်းဖြိုးဟိန်ထွတ်ကဘန်ကောက်အခြေဆိုင်လက်နက်ပွဲစားဦးဝေကိုနဲ့လက်တွဲပြီးဦးကျော်မိုးထွန်းကိုဖယ်ရှားဖို့စီစဉ်ပုံကိုဩဂုတ်လ29ရက်နေ့ထုတ် RFA သတင်းလွှာမှာအသေးစိတ်ဖော်ပြထားပါတယ
်အခြေခံဥပဒေအရနိုင်ငံတော်အတိုင်ပင်ခံယာဒူးကိုတီထွင်ပေးပြီးငကျင်းစီနဲ့ငကျင်းကြော်တက်တဲ့ရှိနေဦးကိုနီကိုလူသားသမားငှားပြီးတုတ်တင်ပြစ်တာဟာအထင်ရှားဆုံးဖြစ်ပါတယ်အခုလဲစစ်ကောင်စီကိုစိန်ခေါ်တဲ့ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီပြန်ပါတယ်ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီတဲ့နယူးယောက်မြို့နေမြန်မာနှစ်ဦးကို American FBI ကဖမ်းဆီးနိုင်တာဟာပြည်သူအောင်ပွဲတစ်ခုဖြစ်ပါတယ်ဦးကျော်မိုးထွန်းရဲ့ယုံကိုမြန်မာဒီမိုကရေစီသမားတွေကနေရောညပါအလှည့်ကျစောင့်ကြပေးနေတဲ့အတွက်လောက်ကျန်သူဖြိုးဟိန်ထွန်းနဲ့ကျန်ရပါတူးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဗမာစစ်အုပ်စုဟာလူသားသမားငှားပြီးအကြမ်းဖက်လေးရှိပါတယ်။1990ရွေးကောက်ပွဲအနိုင်ရတဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ NCGUB ညွန်ပေါင်းအစိုးရအဖွဲ့ဝင်2ဦးကိုစစ်အုပ်စုရဲ့လူသားသမားကတပ်ဖြတ်နိုင်ခဲ့ပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့အကောင်ဝင်းခွဲဒေါက်တာစင်ဝင်းကောင်းဆောင်နဲ့NCGUB ညွန်ပေါင်းအစိုးရဝန်ကြီးဖြစ်သူဦးဝင်းကိုဟာယူနန်ပြည်နယ်ခုမင်မျိုးကဟိုတယ်တစ်ခုမှာတဲခုံနေစဉ် 1993 မှာအသက်ခံလိုက်ရပါတယ်။တနှစ်ထဲမှာဝန်ကြီးအဖွဲ့ဝင်ဦးလပေဘန်ကောက်မှာလုံခြံတပ်ဖြတ်ခံလိုက်ရပြန်ပါတယ်။ဘန်ကောက်မြန်မာတန်ယုံဟာထောင်လိုင်းရေးဌာနချုပ်လူဖြစ်နေပြီးလူသားသမား900ရာလွယ်ကူတဲ့အတွက်ဗမာစစ်အုပ်စုရဲ့အကြမ်းဖက်မှုတွေအောင်မြင်တာဖြစ်ပုံရပါတယ်။စစ်တပ်နဲ့နှိစက်တဲ့လက်နက်ခိုင်အဖွဲ့အစည်းတွေကိုစီယုံတင်သွင်းပြီးလောက်ကျန်တပ်ဖြတ်ခိုင်းတဲ့အစီအလာလည်းရှိပါတယ်။ KNU အထွေထွေအတွင်းမှုလောက်ကျန်တပ်ဖြတ်ခံရမှုကိုကြည့်ရင်တမတော်တဲမှာလည်းလူသားသမားငှားရမ်းပြီးလောက်ကျန်တပ်ဖြတ်ဖို့ဝင်မလေးသူတွေရှိကြောင်းသိနိုင်ပါလေ
။ KNU ကအမျိုးသားအစည်းအရုံးရဲ့အထွေထွေအတွင်းမှု
ဖရိုမန်ရှာလာဖန်ဟာလူချစ်လူခင်များပြီးအမျှော်မြင်ရှိတဲ့ခေါင်းဆောင်တူဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာအရေးပါတဲ့ခေါင်းဆောင်အဖြစ်ပါဝင်လှုပ်ရှားနေသူပါ။ဒါကြောင့်မို့တမ်မရော်နဲ့နီးစပ်တဲ့ DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီစတဲ့ကရင်ဂိုင်းကွဲတွေကလှုပ်ကြံတက်ဖြတ်တာလို့ပြောဆိုကြကြောင်းဩဂုတ်လ17ရက်နေ့ထုတ်အေယာဝရီစာဆောင်မှာဖော်ပြပါတယ်။လက်ရှိစစ်ကောင်စီမှာကာကွယ်ရေးဝန်ကြီးလုပ်နေတဲ့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးလဲဒီလုတ်ကြံမှုထဲမှာပါဝင်နိုင်တယ်လို့ခန့်မှန်းကြပါတယ်ဖရိုမန်ရှာကိုတပ်ဖြတ်တဲ့2008ခုနှစ်ဖေဖော်ဝါရီ14ရက်နေ့မှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးဟာအရှေ့ပိုင်းတိုင်းမှုဖြစ်ပြီးတက်မတော်ကိုယ်စားလှယ်ဖြစ်ကြောင်းအေယာဝတီမှာဖော်ပြပါတယ
်ညောင်မျိုးက NLD အစိုးရရဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုဖယ်ရှားဖို့ကြံစည်နေချိန်မှာလန်ဒန်မြို့တော်အခြေဆိုင် NLD တာမတ်ကိုလည်းအိမ်မှာမနေရင်အောင်စစ်ကောင်စီကိုယ်စားလှယ်တွေကချင်းချောက်နေတယ်လို့ MAP မြန်မာ Accountability Project ရဲ့ညွှန်ကြားရေးမှူး Chris Gunness ကဩဂုတ်လ16ရက်နေ့ကသတင်းထုတ်ပြန်ပါတယ် Christopher Gunness ဟာ1988အရေးတော်ပုံအချိန်ကစပြီးမြန်မာဒီမိုကရေစီအရေးကိုကူညီအားပေးနေသူဖြစ်ပါတယ်ရာဇဝတ်မှုကျူးလွန်တဲ့စစ်အုပ်စုဝင်တွေကိုတူးဦးချင်းတရားစွဲနိုင်ဖို့ MAP ကရည်ရွယ်ပါတယ်လောလောဆောင်တော့လန်ဒန်မြန်မာတာမမှုကို MAP ကကင်တွင်နေပါတယ် CDM မှာပါဝင်ချောင်းကျင်ညာတဲ့မြန်မာတာမဦးကျော်စွာမင်းရုံးပတဲ့နိုင်အောင်ရည်ရွယ်ပြီးစစ်ကောင်စီလက်အောက်ခံစစ်တပ်မှုနဲ့ဩဇာကံတန်ဝင်တန်းအချို့ဟာတန်ယုံကိုသိမ့်ပိုက်ထားပါတယ်ဒါပေမဲ့တန်အမှတ်နေတဲ့မြန်မာအစိုးရပိုင်အင်အားကိုတော့သိမ့်ပိုက်လို့မရပါဘူးဒါကြောင့်ဩဂုတ်လ14ရက်နေ့ကစပြီးစစ်ကောင်စီဩဇာကံတွေဦးကျော်စွာမင်းအိမ်နာမှာခြေချင်းလိမ်ပြီးရောင်းပေးပေးလောက်ပြနေတာကိုအေးအေးယူပေးဖို့ Chris Gunness ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ဦးဝင်းမင်းရဲ့ဂျမ်းမာရေးကဏ္ဍဖြစ်ပါတယ်ဗျာဒီတစ်ပတ်မှာတော့ကိုဗစ်နလန်ဒါချိန်နောက်ဆက်တွဲသတိပြုစရာအကြောင်းတွေကိုပြောပြထားပါတယ်COVID-19 ရောဂါဖြစ်ပြီးတော့နလန်ထလာချိန်မှာနှုံးချိတာဆုံးဖြတ်ရခက်ခဲတာရုတ်တရက်မူလဲအဆုတ်ထိခိုက်တာအပြင်နောက်ဆက်တွဲသတိပြုစရာတွေရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကုဒေါက်တာဇေယျသက်နဲ့ဆွေးနွေးမြင်မြန်ပြီးကိုဝင်းမင်းကတင်ပြထားပါတယ်ဗျာ
โอเคดร.เสียသက်ခင်ဗျာကျွန်တော်တို့ကိုဗစ်နလန်ထချိန်မှာအဓိကဖြစ်တဲ့နှုန်းတာဆုံးဖြတ်ခဲ့ပြီးတော့အလုပ်လုပ်ခဲ့တာနောက်ရုတ်တရက်သွေးပေါင်ကျမူပြီးတော့နှလုံးခုန်မြန်တာနဲ့အသက်ရှူမကောင်းတာတွေအကြောင်းပြောပြီးမှနောက်ထပ်သတိပြုစရာဆိုရင်ဆရာကြီးဘာကိုစရှင်းပြကြလဲ
Psychiatric problem စိတ်နဲ့ပတ်သက်တဲ့ယောဂ2 major စိတ်နဲ့ပတ်သက်တာနှစ်ခုရှိပါတယ်နံပါတ်1က PTSD လို့ခေါ်တဲ့ Post Traumatic Stress Disorder ဒါရီအထရောမာကြီးအကိုရဲ့တကယ်ပြောတာဘာလို့လဲဆိုတော့လေကျွန်တော်လက်ရှိအခုချိန်မှာကျွန်တော်ကုနေတဲ့လူနာ3-4ယောက်ရှိပါတယ်အဲ့ဒီလူနာတွေကလေတော်တော်လေးကိုလေကိုခံတော်တော်လေးခက်ရတယ
်စိတ်တန်ရရတာပါဘောနော
်ဟုတ်တယ်စိတ်ကလေတော်တော်လေးကိုခံရတယ်သူတို့ကစိတ်ထဲမှာလေတော်တော်ကြီးကိုလေငါစိတ်ကောင်းပေါင်းလေးဖြစ်သွားပြီးတော့မှပြန်ပြီးတော့ survivor ဖြစ်လာတဲ့အပိုင်းလေးရှိနေတာပေါ့နော်
သိရှိကြုံခဲ့ရတဲ့လူတွေပေါ့နော်စိတ်တရတယ
်အဲ့လိုတပိုင်းပေါ့နော်ဟိုအထူးဖြင့်ကျွန်တော်တို့က PTSD ကိုအသုံးအများဆုံးကတော့ဒီစစ်ပွဲကနေပြန်လာပြီးတော့စစ်သားတွေဒါမှမဟုတ်လို့ရှိရင် 9/11 မှာဖြစ်တဲ့အဲ့လိုလူမျိုးတွေမှာကျွန်တော်တို့အသုံးများတယ်အဲဒါပေမဲ့လည်းဒီမှာလည်းတစ်ခါကျွန်တော်တို့တစ်ခါထပ်ပြီးတော့တွေ့တဲ့အပိုင်းရှိပါတယ်နောက်တစ်ခုက survivor guilt survivor guilt ဆိုတဲ့ဟာတော်တော်လေးကိုအထူးဖြင့်တချို့မိသားစုတွေမှာကျွန်တော်အခုလက်ရှိလူနာတခုရှိတယ်ပေါ့နော်ဆိုတော့မိသားစုတခုမှာခြားပါတော့ကိုရဲ့အဖေအမေတွေရှိမယ်ဦးလေးတွေပဲကျွန်တော်ကမာနိုင်ငံမှာဆိုတိုက်တိုက်ဝန်းနဲ့နေကြတယ်ပေါ့နော်ဆိုလို့ရှိရင်အဲ့အင်ဇာမပြောလို့ရှိရင်မိသားစုမှာအဖေရောအမေရောများမပြောမဆိုတော့သုံးပါသွားတယ်ကိုကတယောက်ပဲပြန်ရင်းခဲ့တယ်ကိုတယောက်တည်းပဲ survive ဖြစ်သွားတယ်အဲ့ဒါကို survivor guilt လို့အဲ့မှာသူကဖြစ်တယ
်ဟုတ်ကဲ့တခြားသူတွေဆုံးသွားပြီးတော့ကိုကတော့ရှင်သန်ပြီးတော့ကျန်နေခဲ့တယ်ဒါပေမဲ့ခုမှအဖြစ်ရှိတယ်လို့ခံစားရတာပေါ့နော်သူများတွေဆုံးသွားပြီးတော့ယူကျုံမရဟိုကိုရှင်သန်ရတာကိုပဲ
ကိုတယောက်တည်းခုမှ
ဖြစ်ရှိတယ်လို့ဟုတ်ကဲ
့ဟုတ်တယ်ခင်ဗျာတော
့ပြောပါစမ်း
အဲ့ဒီဟာလေတော်တော်လေးကိုဒုက္ခပေးတဲ့အပိုင်းထဲမှာပါပါတယ်အသက်ရှင်ကျန်ရစ်ခဲ့တဲ့လူတယောက်ရဲ့စိတ်ထဲမှာပြည်စည်းမှုပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီ survive killer တခါတလေကြားလို့ရှိရင်လေငါဘာဖြစ်လို့သူတို့မလုပ်ပေးနိုင်ကြရတာလဲပေါ့လေဒီလိုမျိုးတွေဖြစ်ခဲ့တဲ့ဒီဘာတွေအရန်ဟိုရှိပါတယ်ကျွန်တော်လောလောလတ်လတ်မှာတဲ့ minaru nasi laut tema dia. Pione ya, bukan? Tercium pion pion biru pione. Jenaruh tu agali, eh ha, terdolik kekiri apa ini? Jelah balu leh suruh jenaruh siapa orang yang ni mah? Tiada suruh jenaruh masih ubah no. Tercium no, yang siapa aku ye? Aduh dia stress ini, lalu ni aye ha mah. Di lomu upsi doa biru cima de di apa ini? Nyai pala. Oh, bermalu dia ni kilo jadi lah suruh. Nyai dua roli, nenek no nyai lah guru cene aku ye. Papi lo leh suruh dah tercium lebih cungge aye dulu. Suruh ตัวมาจะช่วยดูเลยส่วนที่ไหนก็มาส่วนเองกูเองล้านเอชีบีเราเลยตามยุคที่แต่แก่สุดจะตัวตัวบีสก้าพี่อ๋อบีดอไซโคเทอร์บียูอาร์เอลูเลยมีอะไรสิเด็กกูบาลูเลยส่วนที่จะน้องดูน่าเดียวส่วนมีด้าซูมาเลยพี่อ๋อเมย์อ๋อปกติต้องยังลงสมัครเดียวไปจ่ายเงินกันมาเลยอ่ะดูว่าเงินเลี้ยงชีวิตเราปะเนาะตัวเราตู้โซลูชันเนี่ยแต่ยังต้องเรียนรู้ไม่ยากกูเองไอ้ไรได้มาเลยที่หาดีเตียงบีดอแฟลชแบ็กปะเนาะ ยังว่าเช็คเกอร์หายเจ้าเมียอย่างนั้นวะเนาะใช่แล้วสิ่งมาเช็คตลอดมีโอเคโอ้ติดกันหายเลยโอเคเจ้าเมียอย่างนั้นวะโอเคมาพิจารณาดูกูกลัวเองเนี่ยมาเลยกูดูใครเอาเกล้าได้เจ้าอะไรตะเกียบมีอะไรตัวรู้สึกเดี๋ยวมาตะเกียบลาบอยเลยตะเกียบไอ้ลูกเมียของเราไอ้เซบีบ้างฉะนั้นไอ้เซบีไล่ลูกสิงห์ยาไอ้เซบีตัวออกมาเลยแต่ถ้ามีโอ้ส่วนฉะนั้นนี่เนี่ยเดี๋ยวเอาไว้นี่เนี่ยตีท่ามาเอออะไรอะตะขาดอะไรจ้าลูกสิงห ไม่ยอมละยุ่งจริงจังยาสิ่งที่เอาเงินตัวพี่อะไรส่วนยูเรลุตั้งมาทำด้วยแต่ยูรามเข้าไปแต่ตัวเจ้าหนี้เนี่ยน่าเลี้ยงไม่ไปในครัวบ่เนาะยูมาสิ่งที่เอาเงินพี่อะไรลุรามเข้าไปแต่เกลือเหลืออะไรกันนะเช่นเดียวกันไอ้มาเจ้าไม่พี่รอมันเนี่ยบ้านเนี่ยเจ้าที่คุณยิ่งดาวน์ยาเนี่ยทุเรียนอากูจะเจ้ามาพี่อะไรพี่รอไปรีคาบรีคลินิกไปคุยกันพูดอะไรกันมาที่ flashback ดีพอเนาะเปลี่ยนไปแล้วยังว่าเพราะฉะนั้นผมยังติดเชื่อมาเลยคุยมีดาวดูดูข่าวอยู่ตัวละบ่เนาะทุเรียนกูอินทรีมาชีเรตดีดาวดูพัชิโรสยันตีดาวฉะนั้นบาลูอิตาลีฉะนั้นไหนเชื่อมีพี่ว่าอะไรสุดอ่ะประมาณงั้นมาบุลเลชี่เช่นนี้เนี่ยในทารกัวอิตาลีเนี่ยตัวโตเลี้ยวดูดูบ่อิตาลีมาฉะนั้นโอเคเลยว่าแต่จีเรลุยมีอะไรจะข่าวอยู่ตัวละบ่สุดอ่ะบุลเลชี่ฉะนั้นที่อะไรปงเจงเนี่ยประมาณงั้นมาลุงเนี่ยมันส่งเจ้าอุล mortality များတယ်ဆိုတာကျွန်တော်တို့ကြည့်လို့ရတယ်ကိုရဲထွက်လာတဲ့အနေအထားတစ်ခုကိုကျွန်တော်သိရတယ်ပါဝင်ကြရ social media တွေမှာသင်တဲ့ငါရဲ့ဘယ်သူဆုံးသွားတယ်ငါရဲ့အဖေဆုံးတယ်အမေဆုံးတယ်ကြည့်လိုက်လို့ရှိရင်အကုန်လုံးက50တွေ80တွေတချို့လူတွေဆို90တွေပေါ့နော်အဲ့လိုကိုလည်းမြင်ပါပါဒီ data ထဲမှာ
ဟုတ်ပါတယ်ကျွန်တော်များတကြီးပိုင်းနေဆုံးသွားတာကိုကျွန်တော်တို့မိတ်ဆွေရဲ့မိဘတွေကိုကျွန်တော်တို့ကိုယ်တိုင်ကြုံခဲ့ရတာပါတဲ့နိုင်ငံလုံးလက်တာကြီးကြုံမိရပါတော့စိတ်ပိုင်းဆိုင်ရာခုနပြောလိုမျိုးခံစားချက်တွေဖြစ်ကြပါတယ်အဲ့ဒီနေရာမှာဆက်ရင်နောက်တစ်ခု
ကတော့တခြားအချက်လေးတွေရှိလားဆိုရှိတာပေါ့ကွယ်ဥမာအထူးသဖြင့်ခေါ့
ချောင်းဆိုတာ
ဟုတ်တယ်ခေါ့ပါတော့ကျွန်တော်ကောင်းကောင်းနိုင်အောင်ထိနိုင်တယ်ကွယ်အဲ့ဒါကတော့ပြဿနာမရှိဘူးအခုချိန်မှာဒီခေါ့ပြန်ပြီးတော့ဖြစ်နေတဲ့ဟာကဆိုသေးတွေပေးလို့ရတယ်ဒါပေမဲ့ကျွန်တော်အဓိကကတော့အဲ့လိုမျိုးဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့တရားဝင်နေတဲ့ timing မှာတကယ်လည်းပျောက်ပါတယ်အဲ့ဒါကတော့ဒါကတော့ကျွန်တော်အာမခံရဲပါတယ်လှုပ်လို့ရတယ်ကိုယ်တကယ်လို့အဲ့လိုမျိုး2လ3လလောက်ချောင်းဆိုချောင်းကချောင်းကြောက်ပေါ့နော်တစ်ချိန်လုံးဆိုးနေတာကျွန်တော်တွေ့ဘူးတဲ့ချောင်းနေဆိုးလွားကြလို့နိုင်ရုပ်ကျိုးတဲ့အထီတောင်ဖြစ်တောင်ဆိုးတဲ့ချောင်းတွေရှိပါတယ်နဲတော့နဲတယ်ကိုယ်ရချောင်းဆိုးတာကြံတာလေ
ဟုတ်ကဲ့နောက်ရောဆရာကြီ
းနောက်တစ်ပိုင်းကတော့ခုနလိုပဲဝင်းရှော့တာတို့ဝင်းချုပ်တာတို့ကြုံရတယ်ကိုယ်ဒါပေမဲ့အများစုတော့လူကတော့မဟုတ်ဘူးကိုယ်ရအဲ့ဒါတော်တော်လေးတော့အနေပိုင်းပဲရှိတယ်ဆိုညာတော့ဝင်းရှော့လို့ရှိရင်တက်နိုင်တယ်လို့ဆိုရင်တော့ကျွန်တော်တို့ဒီမှာကတော့ဝင်းပိတ်တဲ့ရှိနော်ပမာနိုင်ငံမှာလည်းရှိပါတယ်ဆိုလို့ရှိရင်တော့အဲ့ဒါနဲ့ကျွန်တော်ထိန်းကြည့်တယ်တက္ကသိုလ်ကြောက်လို့ရှိရင်လည်းဒီနိုင်ငံမှာတော့ဒီကတ်ထဲမှာရှိတဲ့ဟို probiotic လို့သုံးနေတာတော့ရှိတယ်ကိုယ်က probiotic ဆိုတာပမာလို့ဖြစ်စတာတော့မဟုတ်ဘူးကိုယ်
ဟုတ်ကဲ့ဝင်းရှော့လို့ရှိရင်ဆုံရှုံသွားတယ်ဒီကောင်းတဲ့ bacteria တွေပေါ့နော်ပြန်ဖြည့်ပေးရတာပေါ့
ဟုတ်တယ်ပြန်ဖြည့်တဲ့ဟာလေးတွေရှိတယ်ကိုယ်ရယ်ဝယ်လို့လည်းရပါတယ်ကျွန်တော်တို့အဲ့ဒါလေးတွေပြီးတော့ထိန်းကြည့်တယ်အလုပ်ဖြစ်ပါတယ်ကိုရဲသူတို့လေဝင်းပိတ်တဲ့လူကတော့သိရှားပါတယ်ကိုရဲကျွန်တော်တို့သိတို့စာရတော့သူတို့ပြောတယ်ကိုရဲကျွန်တော်တော့မတွေ့ဘူးပါဝင်းရှော့တဲ့လူကတော့လေနှစ်ယောက်လောက်ဆိုကျွန်တော်တွေ့ဘူးပါလက်ရှိအနေအထားတစ်ခုမှာပေါ့နော
်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကျမ်းမာရေးကဏ္ဍပြီးသွားပြန်တော့အခုဒီခါထိုင်းအခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin tan lu myo su rei ni thain ja de ayat de ta rei ma phit pyet ni de a phit pyet rei ne tan yin tan rei ye atan rei ko thin hat tin set tha ra phit ba de
mingla ba shin jama ga ami ba nen set de da tan yin tan tadin 6 rei ya tin set tha de di tabat tan yin tadin lwa ma na sin ya ma rei ga ro ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာ KNU ကရင်မျိုးသားအစည်းအရုံးတမဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေတွေနဲ့တရားစွဲဆိုခံရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့စစ်ကောင်စီတပ်တွေကလည်း PRP ပြောဆိုလာခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရပါပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားစီယုံဘက်ကတတိပေးတားမြစ်ပေမဲ့လဲစစ်ကောင်စီတပ်ဘက်ကနယ်မြေကျော်ဝင်လာတာကြောင့် KNU ကော့ကရစ်မြို့နယ်ကျေးရွာနဲ့ဘိုင်ကလာတုံကျေးရွာအကြားမှာစက်တင်ဘာလ1ရက်နေ့က KNLA တပ်မဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲဟာ KNU ကော့ကရိတ်မြို့နယ်ရဲ့ထိန်းချုပ်နယ်မြေတွင်းမှာဖြစ်တယ်လို့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုတွေရှိတာကြောင့်တိုက်ပွဲပုံမပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်အနီးအနားကျေးရွာပေါင်း20နီးပါးကဒေသခံများတိတ်ရှောင်နေရတယ်လို့အဲ့ဒီဒေသမှာရှိတဲ့ကျေးရွာတာဝန်ရှိသူတဦးကပြောပါတယ်စစ်ကောင်စီဘက်က BDF နဲ့ NUG တွေကိုစစ်ဆေးဖို့အကြောင်းပြချက်နဲ့ KNU ထိန်းချုပ်နယ်မြေအတွင်းကိုဝင်ရောက်လှုပ်ရှားတာဖြစ်ပြီး KNU အနေနဲ့မိမိနယ်မြေကိုကာကွယ်ဖို့အတွက်အောက်ခြေတပ်သားတွေကိုအပြည့်ဝလှုပ်ခွင့်ပေးထားတယ်လို့ KNU ဗဟိုဘက်ကအခုရက်ပိုင်းအတွင်းမှာပြောဆိုထားတာရှိပါတယ်။ဩဂုတ်လ24ရက်နေ့ကတည်းကစပြီးစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်တွေက BDF နဲ့ NUG တွေကိုရှင်းလင်းချေမှုန်းဖို့အကြောင်းပြချက်နဲ့ KNU တပ်မဟာ6နယ်မြေတပ်ကိုအင်အားအလုံးရင်းနဲ့ရောက်လာတာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေနဲ့တရားဆဲဆိုခံထားရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်လို့ပြည်နယ်ဆိုရလူမှုကွန်ရက်ဆာမျက်နှာမှာဩဂုတ်လ31ရက်နေ့ညနေပိုင်းကရေးသားထားပါတယ်အခုလိုအမှုတွေကိုရုတ်သိမ်းဖို့အတွက်စစ်တပ်ကတရားဝင်အကြောင်းကြားထားပြီးအကြမ်းဖက်တိုက်ဖက်မှုပဟိုရဲ့ခွင့်ပြုချက်အမိန့်ရတာနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်အခုရုတ်သိမ်းတဲ့အမှုတွေကတော့ကြောက်တော်ပုံနှကျွန်စစ်တွေအာမင်းပြကြောက်ဖြူနဲ့ရတိတောင်မြို့နယ်တွေမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှ50က50ခ50စာမြင့်ဆွဲ50နှစ်ကတုနဲ့ရင်ဆိုင်နေရတဲ့အမှုပေါင်း14မှုက35ဦးပါဝင်မှာဖြစ်တယ်လို့ဆိုပါတယ်အခုရုတ်သိမ်းမဲ့အမှုတွေမှာဘယ်သူတွေပါဝင်မယ်ဆိုတာကိုအတိအကျမရေးထားပေမဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဥပဒေပုံမှနဲ့တရားရင်ဆိုင်နေရတူပေါင်း150ခန့်ရှိတယ်လို့ရခိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့စီးရင်တွေအရတီးရပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူဘီမြို့အခြေဆိုင်ခလာရတစ်လေးတုံညာတိုက်ရင်မှာဩဂုတ်လ29ရက်နေ့ကဗိုလ်ကြီးအဆင့်ရှိသူတဦးကိုအောက်ခြေစစ်သားတဦးကတနတ်နဲ့ပစ်တက်ခဲ့ပြီးတဲ့နောက်သူ့ကိုသူလည်းအဆုံးစီမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဖြစ်စဉ်မှာခလာရတစ်လေးတုံညာတိုက်ရင်မှာဗိုလ်ကြီးတဦးကတပ်သားတွေကိုတပ်တွင်းဝါရဖြန့်ချီတဲ့ဂျင်းနန်းစာဖတ်ပြနေချိန်မှာအယုံကြည်မရှိတာကြောင့်စစ်သားတဦးကဗိုလ်ကြီးကိုတနတ်နဲ့ပစ်တက်ခဲ့တာလို့မတူဘီမြို့ဒေသခံတဦးကပြောပါတယ်။ဝါရဖြန့်ကျင်းနန်းစာထဲမှာလူထုကောင်းဆောင်တောင်ဆန်းစုကြည်အားပြန်လည်လွတ်ပေးပြီးရွေးကောက်ပွဲပြန်လည်ကျင်းပပေးမှဖြစ်ကြောင်းတပ်တွင်း CDM ပြုလုပ်ဖို့မလိုဘဲအရင်လိုပုံမှန်အခြေအနေပြန်ရောက်တော့မှဖြစ်ကြောင်းပါရှိပါတယ်တပ်တွင်းဝါရဖြန့်ကျင်းနန်းစာကိုစစ်ကောင်စီရဲ့ကကကြီးကနေတဆင့်စစ်ကောင်စီလက်အောက်ခံတပ်တွေအားလုံးစီကိုဩဂုတ်လ29ရက်နေ့ကတပ်တွင်း ANP ဆန် CDM ပြုလုပ်နေတဲ့စစ်သားတွေကိုထိန်းချုပ်နိုင်ဖို့အတွက်ဝါဒဖြန့်ခဲ့တာဖြစ်ပါတယ်
ကချင်လူလာရဲ့ဖွဲ့ KI ကိုထိန်းချုပ်နေမြဲတွင်မှာအခုနှစ်ထဲ COVID-19 အတည်ပြုလူနာ 2,200 ကျော်ရှိခဲ့ပြီးအများစုကသက်သာပျောက်ကင်းလာပြီးဖြစ်တဲ့အတွက်9500ခန့်နှုန်းကျော်ပျောက်ကင်းပြီလို့ KI ကိုဘဟု COVID-19 ရောဂါဒါစီးနေနည်းကော်မတီအတွင်းရေးမှူးဗိုလ်မှူးကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ် KI ကိုထိန်းချုပ်နေမြဲတွင်ကပညာရေးမြို့တော်ဖြစ်တဲ့မိုင်ကြာရန်ကကူးစက်မှုအများဆုံးဖြစ်ပွားခဲ့တာဖြစ်ပါတယ် COVID-19 အတည်ပြုလူနာ 2,000 ကျော်အထိရှိခဲ့တယ်လို့လည်းဗိုလ်မှူးကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ်ဒီလိုရော့ကြလာတဲ့အတွက်လိုင်စာမျိုးအတွင်းနဲ့အနီးဝန်းကျင်ရှိတဲ့ကျေရံဖုံလုံးရံတွံပုံစီဆောင်စခန်းတွေကိုပိတ်ဆို့ကန့်တတ်ထားရကနေဩဂုတ်လ26ရက်နေ့ကစပြီးရုတ်တိန်လိုက်ပြီးဖြစ်တယ်လို့ပုံမူကြီးလက်ဖိုင်ဟင်းဝောင်ကပြောပါတယ်
က
ကိုဘီကူဆတ်မှုကြောင့်ရှမ်းပြည်နယ်အတွင်းအထင်ကရနာမည်ကြီးဆရာတော်နှစ်ပါးပြန်လွန်တော်မူခဲ့ပါတယ်။ဩဂုတ်လ26ရက်နေ့ကရှမ်းပြည်အရှိပိုင်းတာချီလိမ့်မြို့နယ်မိုင်းလင်းဆရာတော်ဦးပတ်တန်တာဝိမလဇဝင်းမီကကိုဘီကူဆတ်မှုကြောင့်တိုင်းတုံမြို့စစ်ဆေးရုံမှာဆေးကုသမှုခံယူနေစဉ်ပြန်လွန်တော်မူခဲ့ပါတယ်။ဂူရင်အောင်ဝစီပိတ်တရားထိုင်ရင်းနဲ့ဆရာတော်ကိုဘီကူဆတ်ခံရလို့ကို ပြန်လွန်တော်မူခဲ့တယ်လို့သိရပါတယ်လက်ရှိရှမ်းပြည်အတွင်းကိုဗစ်ကူးစက်ခံရသူ၃000ကျော်ရှိနေပြီးကိုဗစ်ကူးစက်မှုကြောင့်သေဆုံးခဲ့ရသူလည်းထောက်နဲ့ချီရှိနေပြီးလို့ကိုဗစ်အော်ပရေရှင်းအသင်းတွေကထုတ်ပြန်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့တိုင်းသာလက်နက်ကိုင်အဖွဲ့တွေအပေါ်စစ်ကောင်စီတပ်တွေကနေ PRP ပြောဆိုလာခဲ့ပါတယ်ကရင်မျိုးသားအစည်းအရုံးခရယံညအနေနဲ့သူတို့ရဲ့နေမြေတဲ့ကျူးကျော်လာရင်တိုက်ပွဲဖြစ်လာနိုင်မယ်လို့ကရင်ယူတာဝန်ရှိသူတွေကပြောပါတယ်
မြန်မာစစ်တပ်ကနေခရင်မျိုးသားစီယုံKNU တပ်မဟာချောက်နေမြေတွေကိုထိုးစစ်ဆင်ဖို့လှုပ်ရှားလာတဲ့အပေါ်နေကြွန်လာရင်တိုက်ပွဲတွေဖြစ်လာမယ်လို့ခရင်ယူပြောခွင့်ရဗဒိုစောတော်နီးကခုလိုသတိပေးလိုက်တာပါတိုက်ပွဲဖြစ်လာနိုင်တယ်ဆိုတာကတော့ဟိုအရင်ရှိထားတဲ့ပိုင်လက်တော်တိုင်းဆိုရင်တော့သူ့ဘက်ကသတ်မှတ်တာကိုယ့်ဘက်ကသတ်မှတ်တာတွေရှိတယ်လေငါတို့ကျွန်တော်တို့မှလည်းဟိုဘိုလ်စောင်း
ကချင်လွတ်လပ်ရေးအဖွဲ့ KIO တမ်းဖလောင်အဖွဲ့ DNRA နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU တို့ကPDF အဖွဲ့တွေကိုလက်ခံထောက်ပံ့ပေးတာနဲ့ပတ်သက်ပြီးနာဆာကအင်ဆောက်ဆိုရဒရင်ထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဘိုးကျော်စောမင်းထွန်းကပြီးခဲ့တဲ့ဒရင်စာရှင်းလင်းပွဲမှာအခုလိုသတိပေးခဲ့ပါတယ်။ဤရုံများအနေနဲ့ NCA မှာလက်မှတ်ရေးထိုးထားသည့်ဖြစ်စီလက်မှတ်ရေးထိုးမထားသည့်ဖြစ ကျန်းမာနဲ့အညီသာဆောင်ရွက်ရမှာဖြစ်ပါတယ်။တိုင်းဒါလက်နက်ကိုင်အဖွဲ့အချို့အနေနဲ့အကြမ်းဖက်သမားများကိုအားပေးနေတဲ့လောက်ရတွေကိုမလောက်ကြဘူးသတိပေးလိုပါတယ်။သစ္စာဆွေးနွေးရင်းနဲ့ညှင်းချရည်အတွက်စစ်အာဏာသိမ်းဆိုရနေနဲ့လေပြည်သူလူထုအပေါ်အကြမ်းဖက်မှုတွေနဲ့မတရားတပ်ဖြတ်နေတာတွေကိုရပ်တာဖို့လိုအပ်တယ်လို့လေ
ကျန်တာသိင်းဦးတဲ့ဟိုကတာတွေ့ဆုံစင်းပွဲကိုဖြစ်စီလိုက်တာပဲဒါရှင်းရှင်းလေးတရားမကျွန်တော်တို့ကျွန်တော်တို့ဘက်ကတော့ဒီလိုဟာမျိုးကိုဘယ်လိုမှလက်ခံလို့မရတဲ့အပေါ်မှာကျွန်တော်တို့ပြန်ကြည့်ရတဲ့ထုတ်တယ်ကျွန်တော်တို့ဘုံကတော့ပေါ်လာတယ်လက်သေးချရတိကျဲကိုလည်းရှင်းရှင်းလေးထုတ်ပြတယ်အော်ဒီတွေ့ဆုံစင်းပွဲဒီလိုအခြေအနေကာလမျိုးမှာဘယ်လိုမှဖြစ်နိုင်တိကကြပါလောက်အောင်လ
ဆက်ခွာသွားတဲ့စခန်းဟောင်းတွေကိုမြေရှုဖြစ်စည်းခဲ့ပါတယ်ရှင်ဆက်ပြီးတော့ကချင်နစ်ချင်းခရိုင်အဖွဲ့ချုပ်KBCအတွင်းရေးမှူးကိုစစ်ကောင်စီကဖမ်းဆီးဖို့စာထုတ်ထားတဲ့အပေါ်KBCအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းသွားဖို့စီစဉ်ထားတယ်လို့KBCတာဝန်ရှိသူကပြောပါတယ်ဒီအကြောင်းကိုတော့အမိကစူးစီးထားပြီးနမ်ဟောင်းကနေစူးစီးတင်ဆက်ပေးသွားမှာပါရှင် KBC ရဲ့အတင်းတော်တွေကိုစုတောင်းပေးဖို့ဖြန့်ဝေထားတဲ့စာထဲမှာအာနာရှင်နဲ့ပတ်သက်ပြီးKBC အတွင်းရေးမှူးတိုက်ခါတော်ရဆရာတော်တူးမိုင်နဲ့တွေ့ဆုံပြီးစစ်ဆေးဖို့ဩဂုတ်လ26ရက်နေ့ညနေပိုင်းအချိန်လောက်မှာKBCရုံးကိုရဲတပ်ဖွဲ့ဝင်၄ဦးနဲ့ရက်ွက်အုပ်ချုပ်ရေးမှူးတို့ကလာရောက်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးပြန်လည်ဖြေရှင်းသွားမယ်လို့ကချင်နစ်ချင်းခရိယံအဖွဲ့ချုပ်K
ဒီလိုကျွန်တော်တို့ဒုက္ခကြောင့်နေတဲ့ဒီနိုင်ရေးတက်တနာလက်ရှိနေတော့အဲ့ဒီတော့ပါစုတော့ရအောင်ဆိုတဲ့စုတောင်းချက်ပေါ်မှာဒီအာနာရှင်ဆိုတဲ့ဒလုံးကို ကျွန်တော်က စစ်အာဏာရှင်တို့ပြောတာမဟုတ်ဘူးအာဏာရှင်အားလုံးဆိုတာကိုဆိုလိုတာပေါ့အဲ့မှာနည်းနည်းနားလည်မှုလွဲသွားခြင်းဖြစ်ပါတယ်စစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်တွေ
KBC ရုံးကိုရောက်လာချိန်မှာအတွင်းရဲမှုကခရီးထွက်နေတာဖြစ်တယ်လို့ KBC ဥက္ကဋ္ဌကဆိုပါတယ် KBC အနေနဲ့တာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးပြန်လည်ဆွေးနွေးသွားမယ်လို့သိခါတော်ရဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကဆက်ပြောပါတယ်
အနည်းနဲ့ဆိုကျွန်တော်အဲ့ဒီသူတို့ဒီကချင်းတို့ထုတ်ဝေတဲ့နေရာမှာဘာသာပြန်တဲ့ဘက်မှာကျွန်တော်တို့စစ်တပ်ကိုဟိုကြီးပဲယူရတာမဟုတ်ဘူးဆိုတဲ့အကြောင်းအာဏာရှင်ဆိုတာကျွန်တော်အားလုံးအာဏာရှင်အတင်းတော်မှာတဲ့အတင်းတော်မှာတောင်တချို့ဟိုဘုံကြီးတွေတချို့ဒီဆရာတော်တွေကအာဏာရှင်ပုံစံမျိုးရှိတာပေါ့နော်ဆိုတော့ကျွန်တော်အာဏာရှင်ဟိုလိုမျိုးဆိုတဲ့ဘလုံးတုံးတဲ့နေရာမှာဟိုအား ချက်ရှိချက်ပါဝင်ပြီးအဓိကအားဖြင့်ကိုဗစ်19ကြောင့်ဒုက္ခရောက်နေသူတွေစိတ်ရှောင်တွေနိုင်ငံခေါင်းဆောင်တွေအတွက်ဆူတောင်းဖို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ကြုံတွေ့နေရတဲ့အခက်အခဲတွေအာဏာရှင်တွေကြဆုံးရေးနဲ့စစ်မှန်တဲ့တရားမျှတတဲ့နိုင်ငံဖြစ်လာဖို့ဆူတောင်းပေးကြဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်
ဒီဆုတောင်းခံချက်စာကိုကချင်နှစ်ချင်းခရီးယံအဖွဲ့ KBC ရဲ့အတွင်းရေးမှူးတိုက်ခါရော်ရဆရာတော်တူးမှန်ရဲ့လက်မှတ်နဲ့အသင်းတော်တွေကိုဖြန့်ဝေထားတာဖြစ်ပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကျေးရွာနယ်ဘိုင်ဂလာတုံကျေးရွာအကြားမှာစက်တင်ဘာလ၁ရက်နေ့က KNU ကရင်အမျိုးသားစီယုံတပ်မှာ၆နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွင်မှအကြမ်းဖက်ဥပဒေတွေနဲ့တရားစဲဆိုခံနေရသူ ၃၅ဦးအမှုကို ရုပ်သိမ်းပေးဖို့ပြင်ဆင်နေတယ်လို့ပြည်နယ်အစိုးရလူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။
ရှင်ရွယ်ကုနာစင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပါ။တိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှာဖြစ်ပျက်နေတဲ့ထူးခြားသတင်းတွေကိုပေးပို့လိုကြတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီကနေ့ည9:00နာရီနေ့စနေတိုင်းအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းတို့မီတာ 32, 32 နဲ့50တိတို့မှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါဗျာ။
Afghanistan နိုင်ငံ Kabul လေဆိပ်ကိုပြန်ပြီးဖွင့်ဖို့ကြိုးစားနေတယ်လို့ Qatar နိုင်ငံချိုင်းဝန်ကြီးကအထက်သတင်းတွေမှာပြောပါတယ်။ဒါပေမဲ့လေကြောင်းလိုင်းတွေပြန်လည်ပြန်တန်းနိုင်မယ့်အချိန်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြောပါတယ်။လေဆိပ်ပြန်ဖွင့်ရေးအတွက်အကူအညီပေးဖို့ Qatar နဲ့တူရကီကနှိပညာကျွမ်းကျင်သူတွေဗိုလ်တပူးတွေကကာဘူးကိုလင်းနဲ့သွားခဲ့ကြတာပါ။ဒီလေဆိပ်ဟာ Afghan နိုင်ငံတွင်းကထွက်ခွာခြင်းသူတွေအတွက်ရော Afghan နိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေရအောင်ပေးဖို့အရေးအတွက်ပါ တိတ်ကိုအရေးပါနေတာဖြစ်ပါတယ်။ဒီလေဆိပ်တက်နိုင်တဲ့အမြန်လဲပတ်အောင်နိုင်အောင်လုပ်မယ်လို့ကာတာနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အနှစ်20ကျော်အာဖဂန်စစ်ပွဲပြီးဆုံးခဲ့တဲ့ဒီသတင်းပတ်ထဲမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကဟာမစ်ဂါဇာ၏နိုင်ငံတကာလေဆိပ်ကနေလူတွေကိုကယ်ထုတ်တဲ့အစီအစဉ်ဟာအောင်မြင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းဒီလိုကယ်ထုတ်နိ Taliban ri Afghanistan go tain pai khe de nau pai paw paw la de pyatana ri go a kaung song belo tong pyan phie shin ja me so ra go EU Europa tamaga ka wei win ji ri che de brin ni ga Slovenia ma twet song swin rin khe ja ba de tong pyan phie shin yin atwe American paw ma taip pi mi kho ma ne ya aw tat ta 9000 paw win ne a myan tong pyan yi tat phwet tat phwet phwe si yi atwe a paw win nai ngan dre ga khwin pyu bo Germany nai ngan chai win ji Heiko Maas a si wei ma pyo ja khe ba de Hurricane Ida jao nau set twe hlyet de pye ye ji ye shan mu re ga ne American a she myauk pai pinay re phit de New York New Jersey ne Pennsylvania pinay re ma lu paw 30 de ma ne te song kya ba de
Jesu ba kya Dawkins myo tat ga tadin a chin chauk go pyo pya kya da ba di ma ne twe season thauk lo yin mu a ko yae mon phit ba de atan pai san ya yauk tan pai san ya engineer re ga ro Jimmy Cook ne Kevin Fowler ro phit ja ba de တော့ကြနေမနဲ့ VOA အစီအစဉ်တွေကိုလိုင်းတို့မီတာ25 40 50တဲ့အပြင် VOA Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာတို့ရရှိမြန်တဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program